ကယားပြည်နယ်လွိုက်ကော်မြို့တွင်ဗိုလ်ချုပ်အောင်ဆန်းကျေးဦးထားရှိအစီအစဉ်ကိုကန့်ကွက်မှုတွေကြောင့်ယာယီရပ်ဆိုင်းထားရပြီးဒေသခံတွေရဲ့သဘောထားဆန္ဒကောက်ယူပြီးမှဆက်လုတဲ့မလုတဲ့ဆုံးဖြတ်မယ်လို့ကယားပြည်နယ်အစိုးရကပြောခဲ့ပါတယ်။ဒါပေမဲ့လည်းဒေသခံသဘောထားကောက်ခံမှုဆိုတဲ့နေရာမှာပြည်နယ်တွင်အရက်ဖက်အဖွဲ့အစည်းတွေနဲ့တေချာညှိနှိုင်းတာမျိုးမရှိဘဲပြည်နယ်ဝန်ကြီးချုပ်ကတူတူဦးနဲ့ဆုံးဖြတ်ဆောင်ရွက်နေတယ်လို့ဗိုလ်ချုပ်ကျေးဦးထားရှိကန့်ကွက်နေသူတွေကမြင်ပါတယ်။ဒီလိုအခြေအနေကြောင့်အနာရ NLD ပါတီအပေါ်ဒေသခံတိုင်းသားတွေရဲ့ထောက်ခံမှုကျဆင်းလာနိုင်တယ်လို့လည်းဆိုပါရယ် VOE သတင်းတောက်နိုင်ကွန်းအိမ်သတင်းပေးပို့ထားပါရယ
်ဟုတ်ကဲ့ပါကယားပြည်နယ်တွင်ဗိုလ်ချုပ်ရုပ်စုစိုက်ထူရန်စီစဉ်မှုယာယီဆိုင်ငံ့ထားမှဖြစ်ပြီးဒေသခံတွေရဲ့ဆန္ဒကိုကောက်ယူပြီးမှဆက်လက်ဆောင်ရွက်သွားမယ်လို့ပြည်နယ်ဝန်ကြီးချုပ်ဦးအဖောင်ရှိုးကလည်းပြောဆိုခဲ့တယ်လို့ရုပ်စုတည်ဆောက်ရေးကိုကန့်ကွက်ခဲ့တဲ့ခေါင်းဆောင်ခွန်တော်မတ်ကပြောပါရယ်
ရည်ရထိုင်ထားတယ်လို့ပဲပြောရမှာပေါ့ကျွန်တော်လူငယ်တွေအနေနဲ့ဒီစုစုနောက်ပို့တဲ့ကျွန်တော်တို့ perform ပါဝင်နိုင်တဲ့နိုင်ငံတော်တွေတို့အနေနဲ့ဖွင့်ချပေးတယ်ပေါ့နော်သူကကျွန်တော်တို့အဲ့လိုပြောတယ်ကြ30နှစ်နေမှာဒီလူစုရဲ့သဘောထားဆန္ဒတွေကောက်ပြီးတော့တစ်ခုတည်းသဘောထားဆန္ဒတွေတကယ်ပြောရှိသွားပြီဆိုရင်တော့ဒီလူစုတကယ်ဒီဆောက်ရမယ်ပေါ့နော်ဒီကျွန်တော်တို့အဲ့လိုပဲပြောတယ်ကြ
ဗိုလ်ချုပ်ကြီးရုပ်သားရှိကြီးကန့်ကွက်မှုများပေါ်ထွက်လာပြီးဒီကိစ္စကိုညှိနှိုင်းဖြေရှင်းမှုဒီနယ်ဆိုရဖွဲ့လှုပ်တော်ကိုယ်စားလှယ်တွေတိုင်းရာပါတီတွေရက်ကြီးအုပ်ချုပ်ရေးမှူးတွေအရဖက်ဖွဲ့စည်းတွေတိုင်းဒါစာပင်နဲ့ယဉ်ကျေးမှုဖွဲ့တို့ပြီးခဲ့တဲ့စနေနေ့ကကြရားပြည်နယ်ဆိုရယုံမှာတွေ့ဆုံညှိနှိုင်းမှုတွေပြုလုပ်ခဲ့တာပါ။လွိုင်ကော်မြို့မှာဗိုလ်ချုပ်ရုပ်ထုစားရှိမှုအစီအစဉ်နဲ့ပတ်သက်လို့တိုင်းဒါပါတီတွေအရဖက်ဖွဲ့စည်းတွေနဲ့တိုင်းဒါစာပင်နဲ့ယဉ်ကျေးမှုဖွဲ့တွေကလည်းကန့်ကွက်ထားကြပါတယ်။ဒါကြောင့်ဒီအစီအစဉ်ဆက်လက်ဆောင်ရွက်ရေးကိုပြည်နယ်ဆိုရဖက်ကပြန်လည်ညှိနှိုင်းနေတာပါ။ဒါပေမဲ့လည်းအစီအစဉ်ဆက်လုပ်သင့်မသင့်ဆိုတဲ့အပေါ်ဒေသခံတွေရဲ့ဆန္ဒကောက်ယူရေးမှာပြည်နယ်ဆိုရကမြို့နယ်နဲ့ကျေးရွာအုပ်ချုပ်ရေးမှူးတွေကိုတာဝန်ပေးခဲ့ပါတယ်။ဒါကြောင့်လည်းရုပ်စုအစီအစဉ်ညှိနှိုင်းဖို့ပြည်နယ်တွင်းနိုင်ငံရေးပါတီတွေအရဖွဲ့ဖွဲ့စည်းတွေကိုခေါ်ယူညှိနှိုင်းနေတယ်ဆိုပေမဲ့လည်းတကယ်တမ်းပြည်နယ်ဆိုရကတစ်ဖက်သက်ဆုံးဖြတ်နေသေးပဲလို့ကြရားပြည်နယ်အခြေဆိုင် LAIN နီးပညာထောက်ကူပြုဖွဲ့ဒါရိုက်တာကိုကျော်ထင်အောင်ကပြောပါတယ်။
ဒီဆိုညီနိုင်ပွဲလို့ကောင်းစင်တက်ပြီနဲ့တကယ်တမ်းကညီနိုင်တာမဟုတ်ဘဲနဲ့ဝန်ကြီးချုပ်ကသူ့တယောက်တည်းရဲ့ဆုံးဖြတ်ချက်နဲ့ကိုပဲ20ရက်နေ့မှာပြန်ပြည့်မယ်30ရက်နေ့ပြီးကျတော့ဆုံးဖြတ်ရမယ်အဲ့ဒီမှာဆိုရက်ဒီအုပ်ချုပ်ရေးမှူးတွေညနေထွေဦးဒီကနေပြီးကျပြီးတော့မှဒီလိုသဘောထားတောက်ခံရမယ်ဆိုတာကညီနိုင်မှုမဟုတ်ဘဲနဲ့သူ့တယောက်တည်းအာဏာရှင်ဆန်သွားမယ်ကိုဟိုဆုံးဖြတ်သွားတာပဲဖြစ်တယ်
ဗိုလ်ချုပ်အောင်ဆောင်ရုပ်ထုတည်ဆောက်မဲ့ကိစ္စနဲ့ပတ်သက်ပြီးဒေသခံတထောင်လောက်ကဇူလိုင်လ3ရက်နေ့ကကန့်ကွက်ဆန္ဒဖော်ထုတ်ခဲ့ရမှာတားဆီးခဲ့တဲ့ရဲသားဖွဲ့ဝင်တွေနဲ့ရုံရင်းစံခဖြစ်ပွားခဲ့ကြပါတယ်။ဗိုလ်ချုပ်ကျေးဇူးစားရှိမဲ့အပေါ်မှာကန့်ကွက်ခဲ့တဲ့လွိုင်ကော်မြို့နယ်ကလူငယ်10ဦးနဲ့တီမောစုကလူငယ်2ဦးကိုအစိုးရကနေရဲစသားကြီးဥပဒေပုံမှန်905ခခွေကန်းငယ်တို့နဲ့တရားစွဲဆိုထားပါတယ်။ဗိုလ်ချုပ်ကြီးရုပ်သားရှိမဲ့ပေါ်ကောက်ွက်ခဲ့တဲ့လူငယ်တွေဟာကြရပြည်နယ်တွင်အာဇာနည်နှင့်ဖြစ်မြောက်ရေးနဲ့ရွေးကောက်ပွဲကာလတွင် NLD ပါတီမဲအနိုင်ရရှိရေးစီယုံလှုပ်ဆော်ပေးခဲ့တဲ့သူတွေဖြစ်ကြတယ်လို့လဲလွိုင်ကော်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်တောက်တာခင်စီသူကပြောပါရယ်ဗိုလ်ချုပ်ဆောင်ရုပ်ထုသားရှိရေးလုပ်ငန်းစဉ်ကြောင့်ရခိုင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုထောက်ခံခဲ့တဲ့တိုင်းဒေသတွေရဲ့ထောက်ခံမှုကျဆင်းနိုင်တယ်လို့လဲကိုကျော်ထင်အောင်ကပြောပါရယ
်လူပိုင်ခွင့်ကိုသုံးချတဲ့အန်ဒီပါတီကသူတယောက်ကြောင့်မို့လို့ဆိုလက်ပေးခဲ့တဲ့တိုင်းဒေသတွေနဲ့အန်ဒီပါတီမှာကတော့စေဝန်ကွဲပြားမှုရောနောက်ပိုင်းတွေရောခက်ခဲဟန့်တာတွေဖြစ်ပေါ်ပြီးနိုင်တဲ့အနေအထားတည်းကိုတော့တော့အနေနဲ့မြင်ပါလေခင်ဗျာ
ဗိုလ်ချုပ်ရုပ်ထုသားရှိမှုနဲ့ပတ်သက်ပြီးဒေသခံတိုင်းဒေသတွေနဲ့စေဝန်မကွဲပဲညှိနှိုင်းဆောင်ရွက်ကြဖို့NLD ပါတီဗဟုပြန်ကြားရေးကော်မတီတွင်းရင်မှုမုံရွာအောင်ရှင်ကသူ့အမြင်ကိုခုလိုပြောပါတယ
်။ဒီတိုင်းသားတွေဒီအပြစ်ပြောတာမဟုတ်ပါဘူး။အများကြီးစာနာပါလေ။အများကြီးလည်းရေးစားပါလေ။ဘယ်လိုပဲဖြစ်ဖြစ်ဒီဒီလေးလေးကောညီနိုင်ပြီးတော့လုပ်ကြဖို့တင်တယ်လို့ကျွန်တော်တို့အဲ့လိုပဲကြားအမြင်နဲ့ပဲပြောနေတာပါပဲဗျာ
။ဘူဂျုံဆန်ရုပ်စုတွေကိုတိုင်းနယ်ပြည်နယ်တည်တည်မှာမဖြစ်မနေသားရှိရမယ်ဆိုတဲ့ညွှန်ကြားချက်ထုတ်ထားတာမရှိသလိုအစိုးရရဲ့မူဝါဒမဟုတ်ကြောင်းသမရယုံပြောရေးဆိုခွင့်ရှိသူဦးစော်သေးကမီဒီယာတွေကိုပြောဆိုထားပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရွေးကောက်ပွဲအနိုင်ရအစိုးရဖွဲ့လာပြီးနောက်ပိုင်းမှာတိုင်းနယ်ပြည်နယ်လိုက်ဘူဂျုံဆန်ရုပ်စုသားရှိမှုတွေဟာပုံမူများပြားလာသလိုတိုင်းဒေသပြည်နယ်တွေမှာဘူဂျုံရုပ်စုသားရှိမှုကြောင့် NLD ပါတီနဲ့ဒေသခံတိုင်းဒေသတွေကြားအမြင်ကွဲလွဲမှုတွေစန့်ကျင်ကန့်ကွက်မှုတွေလည်းရှိနေခဲ့ပါတယ်ခင်ဗျာ။